မြန်မာနိုင်ငံမှာနျူကလ িয়ার လက်နက်ထုတ်ဖို့အထိရည်ရွယ်ပြီးလှုပ်ဆောင်နေတယ်လို့ယုံကြည်ကြောင်း IAEA နိုင်ငံတကာအမှုမြှုပ်ဆောင်ရင်အဖွဲ့ရဲ့စစ်ဆေးရေးမှူးဟောင်းကပြောကြားလိုက်တဲ့နောက်မှာတိုင်းပြည်တစ်ပြည်မှာစစ်လက်နက်ထုတ်လုပ်ဖို့အဆင့်ထိစ조사နေမနေဘယ်လိုစစ်ဆေးနိုင်မယ်ဆိုတာတွေကိုသောတာရှင်တွေသိကြကြမှာပါနျူကလ িয়ার လောင်စာကိုတုံးတာဟာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကိုထုတ်လွှတ်တဲ့တဘာဝဓာတ်ငွေရေနံနဲ့ကြောင်မီးသွေးတို့ကိုတုံးတာထက်ပတ်ဝန်းကျင်ကိုပိုပြီးတန့်စင်စေပါတယ်ဒါအပြင်တန်းချိန်တန်းနဲ့ချီတဲ့ကြောင်မီးသွေးဒါမှမဟုတ်ရေနံစီပေါင်းတန်းနဲ့ချီပြီးတုံးရမယ့်နေရာမျိုးမှာယူရေနီယမ်တံလောက်နဲ့အဆင်ပြေစေပါတယ်ဒါပေမဲ့နျူကလ িয়ার စွမ်းအင်ကိုထုတ်ဖို့ဘာကြောင့်ကြောက်လန့်တကြားကန့်တတ်နေကြတာပါလဲရှင်းပါတယ်နျူကလ িয়ার စွမ်းအင်ထုတ်ယူတာသုံးဆွဲတာတွေအပြင်နျူကလ িয়ার စွန့်ပစ်ပစ္စည်းတွေတင်းစီးဖို့အစအန္တရာယ်ကြီးလို့ပါဒါထက်ဆိုတာကနျူကလ িয়ার စွန့်ရင်နဲ့လူသားအကျိုးပြုဖို့နောက်လျှက်စစ်တပ်ထုတ်ယူဖို့လို့ပြောပြီးကမ္ဘာငင်းချမ်းရေးကိုချိမ့်ချောက်နိုင်တဲ့လက်နက်အထိထုတ်ယူနိုင်တာကြောင့်ပါတိုင်းပြည်တစ်ပြည်မှာစစ်လက်နက်ထုတ်လုပ်မှုရှိမရှိထုတ်လုပ်ဖို့စ조사နေမှုရှိမရှိကိုဆန်းစစ်ချင်တယ်ဆိုရင်ပထမဆုံးအမှုမျိုးလက်နက်ထုတ်လုပ်ဖို့အတွက်လိုအပ်တဲ့အချက်တွေကိုသိထားဖို့လိုပါတယ်အခြေခံအားဖြင့်အချက်၅ချက်ရှိတယ်လို့အမေရိကန်အာကာသစူဇန်လစ်လာရေးဖွဲ့ကသုတေသနပညာရှင်ဒေါက်တာပရေတာတင်ကပြောပါတယ
်နျူကလ িয়ার စစ်လက်နက်ဒီဇိုင်းကိုစဆွဲရတယ်အကောင့်ထဲပေါ်ရတယ်ဒီဒီဇိုင်းကိုကမဆွဲနိုင်လို့ရင်ဒီဒီဇိုင်းကိုတခြားနိုင်ငံကနေပြီးတော့ဝယ်ယူလို့ရတယ်တောင်းယူလို့ရတယ်နောက်အနုမြူယန်းလို့ခေါ်တဲ့ယူရေနီယမ်တို့ပလူတိုနီယမ်တို့စတဲ့အနုမြူပေါက်ကွဲစေတဲ့တန့်စင်ပြီးတတ်ထူထုတ်လုပ်ခြင်းဒါမှမဟုတ်ဝယ်ယူတို့လောင်ခြင်းဝယ်ယူထားတဲ့အနုမြူပစ္စည်းကိုအနုမြူဘုံလုပ်ဖို့အတွက်လိုအပ်တဲ့ပုံစံတွင်ထုတ်လုပ်ခြင်းပါနောက်တတိယအချက်ကပါလဲဆိုလို့ရှိရင်နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ဘုံလက်နက်အတွက်လိုအပ်တဲ့တခြားပစ္စည်းတွေထုတ်လုပ်တာဒါမှမဟုတ်လို့ရှိရင်ဝယ်ယူတာလည်းဖြစ်နိုင်တယ်ဥပမာဘုံစနစ်တံဘယ်လိုလုပ်မလဲဘုံစနစ်တံကိုထိန်းတဲ့ trigger ပေါ့နော်ဒီ nuclear fission triggering ဘုံစနစ်တံကိုထိန်းတဲ့ခလုတ်ကိုဘယ်လိုလုပ်မလဲဒါမှမဟုတ်ပေါ်တာမှလို့ရသလားစလေ့လာပြီးတဲ့အခါကျလို့ရှင်ပြောနိုင်ပါတယ်နောက်သရုပ်ထအချက်နေနေရပါလဲဆိုလို့ရှင်တန့်စင်ပြီးတဲ့ nuclear သတ္ထုလက်နက်အစိတ်ပိုင်းတွေအလုံးဟာတကယ်ကိုစိတ်ချလက်ချတကယ်ကိုအလုံးလုံနိုင်မလုံနိုင်ကိုစစ်ဆေးနိုင်တဲ့နောက်ဆုံးပေါ်ဆက်တည်ရှိရမယ်အဲ့ဒီဟာကိုစစ်ဆေးနိုင်တဲ့ပညာရှင်တွေအများကြီးလိုပါတယ်ပြင်ဆင်မအချက်နေနဲ့နောက်ဆုံးအဆင့်ကတော့ဒီတစားစီစင်ထားတဲ့စစ်ဆေးပြီးသားပစ္စည်းတွေအားလုံးကိုလက်နဲ့ဖြစ်အောင်အကုန်လုံးကိုပြန်စုပြီးတော့ဘုံကိုလုတ်တဲ့ဟာပါပဲ
ဒီအချက်၅ချက်ထဲမှာပထမဆုံးအချက်ဖြစ်တဲ့ဒီဇိုင်းပုံစံဆွဲတာနဲ့ပတ်သက်ပြီးတက်သည့်ပညာရှင်နားလည်ကျွမ်းကျင်တဲ့ပညာရှင်တစုလိုအပ်တာမို့ကျွမ်းကျင်သူမရှိတဲ့နိုင်ငံတချို့ဟာကိုယ်တိုင်ပုံစံမဆွဲပဲရှိပြီးသားနိုင်ငံတွေစီကတောင်းယူတာဝယ်ယူတာမျိုးကိုပြုလုပ်တတ်ကြတယ်လို့လည်းဆိုပါတယ်။နောက်အနုမြူယန်းလို့ခေါ်တဲ့ယူရေနီယမ်တို့ပလူတိုနီယမ်တို့ကိုထုတ်လုပ်ဖို့ဝယ်ယူဖို့တိုးလောင်ဖို့ကြိုးစားတဲ့အနေအထားပေါ်မှာမူတည်ပြီးတိုင်းပြည်တစ်ပြည်ဟာစစ်လက်နက်ထုတ်ဖို့အတွက်လုံနေမနေကိုပြောနိုင်တယ်လို့လည်းအခုလိုရှင်းပြပါတယ်
။နျူကလ িয়ার တပ်ထုကိုထုတ်နေတယ်နျူကလ িয়ার တပ်ထုကိုတန့်စင်နေတယ်ဆိုတဲ့ဟာဘုံလုံးနိုင်တဲ့ရည်ရွယ်ချက်ရှိတယ်ဆိုတဲ့ဟာကိုသိနိုင်တယ်ဘုံတစ်ခုလုပ်ဖို့အတွက် uranium 235 plutonium 239ဆိုတဲ့အနုမြူဘယ်လောက်လိုသလဲဆိုတဲ့ဟာကအပြည်ပြည်ဆိုင်ရာ nuclear science agency IAEA ကစာတမ်းအရပောက်ကွဲနိုင်တဲ့ TNT ရန်အားကီလိုတန်20လောက်ဘုံတစ်လုံးကို uranium 235 ပေါင်60ဒါမှမဟုတ် 89 ရာခိုင်နှုန်းလို့တန့်စင်ထားတဲ့ plutonium 239ဆိုပေါင်20လောက်နဲ့ဒီဘုံတစ်လုံးလုံနိုင်ပါတယ် TNT ရန်အားကီလိုတန်20ရှိတဲ့ဘုံတစ်လုံးဆိုတာဒုတိယကမ္ဘာစစ်ကပထမဦးဆုံးဖောက်ချလိုက်တဲ့ Nagasaki မြို့ကိုဘုံကျဲချလိုက်တဲ့ပမာဏအရွယ်ကိုဆိုလိုတာပါဒီ uranium 235က nuclear တပ်ပေါင်းဖူဟာရတာလေအဲ့တော့ nuclear တပ်ပေါင်းဖူကိုတကယ်တမ်းသုံးမယ်ဆိုလို့ရှိရင်400ခိုင်လုံး500ခိုင်လုံးတန့်စင်ထားတဲ့ယူရေနီယမ်235 isotope ကိုရိုးရိုးရေနဲ့လဲပတ်တဲ့လျှက်စစ်တပ်အားထုတ်တဲ့နျူကလ িয়ার ဓာတ်ပေါင်းတွေမှာအများဆုံးသုံးနေတာပါ80ရာခိုင်လုံးလောက်တန့်စင်ထားမှသာလင်းဘုံလို့လို့ရတာပါအဲ့တော့400ရာခိုင်လုံးလောက်တန့်စင်ထားတဲ့သတ္ထုနဲ့လျှက်စစ်တပ်အားထုတ်ဖို့အတွက်ကိုဓာတ်ပေါင်းပုံတွေအများဆုံးသုံးကြတယ်ပြည်ပဆိုင်ရာနေအသုံးပြန်ပြုထားတာပါဒါနဲ့ဒီဆက်ကိုတုံးပြီးဆက်လက်နဲ့ထုတ်နိုင်တဲ့ရှင်းမြင့်တဲ့အထိတန့်စင်လို့လည်းရပါတယ်။တုံးတာကတော့လျှက်စစ်ဓာတ်အားထုတ်ဖို့အတွက်တုံးတာပဲ။ ဒါပေမဲ့သူ့ကိုတမျိုးတစ်ပုံလှည့်သုံးလိုက်တာနဲ့ဘေးငှားရာဂိုင်းနှုန်းလောက်သုံးနေတဲ့ uranium 235ကနေပို့ပြီးတော့တန့်စင်တဲ့80ရာဂိုင်းနှုန်းလောက် uranium 235 isotope ထုတ်လို့ရပါတယ်။ uranium ပမာဏများတဲ့တွန်းထွက်နေရာတွေလည်းရှိတယ်။ uranium mine ရှိတယ်။နောက်ပြီးတော့ yellow gate လို့ခေါ်တဲ့ uranium oxide ရအောင်လုပ်တဲ့တန့်စင်ဆက်အဲ့ဒါအဲ့ yellow cake ကနေပြီးတော့နောက်တီးတဲ့ပို့ပြီးအဆင့်မြင့်တဲ့ yellow cake အဆင့်မြင့် purify လုပ်တဲ့ဆက်နောက် uranium hexafluoride uranium tetrachloride ဆိုတဲ့ပစ္စည်းတွေကိုထုတ်နိုင်တဲ့စက်တွေစသုံးနေပြီဆိုလို့ရှိရင်ဒါက nuclear လက်နက်ထုတ်ဖို့အတွက်ရည်ရွယ်ချက်ရှိတယ်လို့လည်းမှန်းလို့ရပါတယ
်ဒီတန့်စင်ဆက်တွေနဲ့အတူ nuclear သတ္တုတွေထုတ်လုပ်တိုးလောင်းဖို့ပြင်နေပေမဲ့တန့်စင်ပြီး nuclear သတ္တုနဲ့လက်နက်အစိတ်ပိုင်းတွေကိုစိတ်ချလက်ချလုံနိုင်မလုံနိုင်စစ်ဆေးမဲ့ဆက်တွေရှိဖို့လဲလိုအပ်တယ်လို့ဆိုပါတယ်
။တန်းစင်ထားတဲ့တတ်ထုတွေကိုရပြီဆိုတဲ့ဘုံကဖြစ်သွားတာမဟုတ်။အဲ့တော့ဘုံလုတ်တဲ့စက်မှုပညာကိုလည်းလေ့လာနေတယ်ဖြစ်ရမယ်။ဘုံလုတ်တဲ့နျူကလ িয়ার ဘုံအတွက်လိုအပ်တဲ့စနက်တန်ကို trigger weapon လို့ပါတယ်။ဒီစနက်တန်တွေကိုတကယ်ကိုအပြန်ပြန်အလန့်လန့်စစ်ဆေးဆန်းတနေတယ်ဆိုလို့ရှိရင်ဒီတိုင်းပြည်ကစစ်လက်နဲ့ထုတ်ဖို့ရှေ့ပြေးအလားအလာသိကောင်းနေပြီဆိုပြီးကြည့်လို့ရတယ်ပေါ့။နောက်ဆုံးအဆင့်တေချာတော့အနုမြူတအားကြွတဲ့ uranium 235တို့ plutonium 239တို့လည်းလုံနေပြီးဘုံစနက်တန်လုံတဲ့ဟာတွေကိုလည်းလုံနေပြီးဒီအစိတ်အပိုင်းတစ်ခုစီကိုစမ်းထားတဲ့အနုမြူဘုံလုံတဲ့ပစ္စည်းတွေအားလုံးကိုတခါတည်းစုပြီးတက်ဆင်ပြီးဆိုလို့ရှိရင်တော့တေချာသွားပြီ
ဒေါက်တာပရိသတ်တင်ကပြောသွားတာပါဒီချက်တွေအားလုံးထဲမှာအရေးအကြီးဆုံးက nuclear လက်နက်ထုတ်လုပ်ဖို့သူဆိုင်ရာကဏ္ဍတွေအတွက်ကျွမ်းကျင်ပညာရှင်တွေအမြောက်အများရှိဖို့လိုအပ်ပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်